မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကို line to meter 1925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
သောတာရှင်များချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါဗင်နီဇွဲလားရှင်နဲ့တင်ဖို့ရောင်းချမှုကိုကန့်တတ်ဖို့အမေရိကန်ဘက်ကစဉ်းစားနေပါတယ်။ရိုဟင်ဂျာပြဿနာကဒေတာတွင်လုံခြုံရေးကိုပါထိပါလာနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးကသတိပေးလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ကချင်ပြည်နယ်မှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကနေတင်းရှောင်ထွက်ပြင်းနေရတဲ့စစ်ပြေးဒုက္ခတွေအတွက်ကျမရေးဆောင်ရှောက်မှုအရေးတကြီးလိုအပ်နေပေမဲ့ကျမရေးဝန်ထမ်းအဖွဲ့တွေတွားရောက်ဖို့အခက်အခဲဖြစ်နေတဲ့သတင်းမှာကတော့
ဟုတ်ကဲ့ကျတော့လည်းပိတ်မိနေတဲ့လူကလည်းဒီတက်ကစစ်စစ်ပြီးမှပြန်လွတ်တယ်ဆိုတဲ့ခါကျတော့သူတို့ထွက်လာဖို့လည်းခက်နေတာအဲ့တော့သွားပြီးခုနိမဲ့သူအဖွဲ့နဲ့တွေ့ဆုံဖို့ကပိုခက်နေတာ
ကချင်ရေးဆောင်ရွက်ပေးနေသူတော်တွဲဘူးပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်ကချင်ပြည်နယ်ကတိုက်ပွဲတွေကြောင့်တနိုင်းမြို့မှာပိတ်မိနေတဲ့ဒေသခံတွေနဲ့မော်ရင်းလုတ်သားတွေကိုကယ်ထုတ်ရေးမြစ်ကြီးနားမှာဆန္ဒပြကြတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတင်ငီထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဗင်နီဇွဲလားနိုင်ငံကိုဖိအားပေးရေးအတွက်ရည်ရွယ်ပြီးရေနံရောင်းချမှုအပေါ်ကန့်သတ်ဖို့အမေရိကန်ကစဉ်းစားနေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မျှတပြီးစစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ရေးနီလန်တစ်ခုအနေနဲ့ရေနံရောင်းချမှုအပေါ်တန်းခတ်ပိတ်ဆို့ရေးအလားအလာတွေကိုတနင်္ဂနွေနေ့ကအာဂျင်တီးနားနိုင်ငံခီးစဉ်အတွင်းခေါင်းဆောင်နေနဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီး Tillerson ကပြောပါတယ်။တစ်ချိန်တည်းမှာပဲဗင်နီဇွဲလားနိုင်ငံရဲ့ရေနံပေါ်ကူမှီခိုနေရတဲ့ဒေတာရင်းနိုင်ငံတွေဗင်နီဇွဲလားပြည်သူတွေနဲ့အမေရိကန်ရေနံကုမ္ပဏီတွေအပေါ်တန်ခတ်ပိတ်ဆို့မှုရဲ့ဆိုးကျိုးသက်ရောက်မှုတွေရောပါတက်တာစီမဲ့နီလန်းတွေကိုလည်းရှာဖွေလိုတဲ့အကြောင်းဝန်ကြီးတီလာဆန်ကပြောပါတယ်ဗင်နီဇွဲလားနိုင်ငံကအမေရိကန်ကိုတတိယအများဆုံးရေနံတင်သွင်းသူဖြစ်ပါတယ်ဗင်နီဇွဲလားရေနံတင်သွင်းမှုကိုတတ်မြက်လိုက်ရင်အမေရိကန်လုပ်ကိုင်တွေကိုအထိနာစေပြီးရေနံစင်းလုံးလဲတက်သွားမယ်လို့အမေရိကန်ရေနံလုပ်ငန်းကြီးတွေဘက်ကပြောဆိုနေကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးထီလာဆန်ကတော့လက်တင်အမေရိကန်ငါးနိုင်ငံကိုခီးသွားနေတာမှာဒီကနေ့တနင်္လာနေ့မှာတော့ပေရုနိုင်ငံမြို့တော်လီမာမှာရှိနေမှာဖြစ်ပြီးမနေ့ပြန်အင်ကာနေ့မှာတော့ကိုလံဘီယာကိုခီးဆက်မှာဖြစ်ပါတယ်။ခီးစဉ်အဆုံးသတ်ဖြစ်ဂျမေကာကိုလည်းဝင်ရောက်မှာဖြစ်ပါတယ်ရှင်
။အမေရိကန်နဲ့ရုရှားနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်စုဆောင်းထရှိမှုလျှော့ချပေးရေးအတွက်နောက်ဆုံးသတ်မှတ်ထားရက်ကိုရင်ဆိုင်နေရပါပြီ။start လို့အတူပါခေါ်တဲ့ American Russia နှစ်နိုင်ငံမဟာဗျူဟာလက်နက်လျှော့ချရေးစာချုပ်အသစ်ရာဒီနေ့တနင်္လာနေ့မှာဒီနောက်ဆုံးသတ်မှတ်ရက်ကိုရောက်လာတာမို့ Russia အနေနဲ့ဂရိတီဗီလှုပ်ဆောင်နိုင်ဖို့ American ဘက်ကယုံကြည်ထားပါတယ် American နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရက American အနေနဲ့2019ခုနှစ် August လမှာကတည်းကဒီစာချုပ်အဓိကသတ်မှတ်ချက်ပမာဏအထိနျူကလ িয়ার လက်နက်တွေကိုလျှော့ချပေးပြီးဖြစ်တဲ့အဲ့ဒီအချိန်တုန်းက Russia အနေနဲ့လည်းဒီသတ်မှတ်ချက်ထိလျှော့ပေးဖို့တူးတက်တဲ့လှုပ်ဆောင်မှုတွေရှိခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးပြောခွင့်ရဟက်သန်နျူဝက်ကရုရှားအနေနဲ့ဒီစာချုပ်သတ်မှတ်ချက်အထိနျူကလ িয়ার လက်နက်တွေမလျှော့ပေးနိုင်စရာဘလို့အကြောင်းမှမရှိဘူးလို့လည်းထုတ်ပြောခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးကြေညာချက်ထဲအရအခုလိုနှစ်နိုင်ငံလုံးကလျှော့ချလိုက်တဲ့နျူကလ িয়ার လက်နက်ပမာဏဂိဏ်ကဏ္ဍအထောက်အထားတွေကိုအရင်ခုနှစ်နှစ်ထက်ကတစ်နှစ်နှစ်ချိန်ပုံမှန်လှုပ်လာခဲ့တဲ့အတိုင်းနောက်လာတယ်မှာထုတ်ပြန်သွားဖို့ရှိတယ်လို့ဆိုပါတယ်။ဒီ SDART STAT စာချုပ်သစ်ကိုအမေရိကန်နဲ့ရုရှားနှစ်နိုင်ငံကြား2010ခုနှစ်ဧပြီလ10ရက်မှာချုပ်ဆိုခဲ့ပြီး2011ခုနှစ်ဖေဖော်ဝါရီ5ရက်နေ့မှာစတင်အသက်ဝင်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်မှာမနေ့တနင်္ဂနွေနေ့ကခီးသည်တင် Amtrak ရထားနဲ့ကုန်တင်ရထားတို့တိုက်မိခဲ့ပါတယ်။ရထားနှစ်စင်းတိုက်မိတာကြောင့်ရထားဝန်ထမ်းနှစ်ဦးသေဆုံးပြီးလူတရာကျော်ဒဏ်ရာရခဲ့ပါတယ်။ဒီမတော်တဆမှုဟာဆိုရင်နှစ်လတာကာလအတွင်း Amtrak ရထားလိုင်းကရထားတွေပါဝင်ပတ်သက်ခဲ့တဲ့တတိယမြောက်လူသေဆုံးထိခိုက်မှုရှိတဲ့မတော်တဆမှုဖြစ်ပါတယ်။နယူးယောက်ကနေမိုင်ယာမီကိုခုံမောင်းလာတဲ့ Amtrak ခီးသည်တင်ရထားပေါ်မှာဝန်ထမ်း၈ဦးနဲ့ခီးသည်150လိုက်ပါခဲ့ပြီးတောက်ကယ်လိုင်းနာပြည်နယ်မှာကုန်မပါတဲ့ CSX ကုန်ရထားနဲ့တိုက်မိခဲ့တာလို့ Amtrak ရဲ့ကြေညာချက်မှာဖော်ပြပါတယ်။ခီးသည်တင်ရထားရဲ့ဆက်ကောင်းကပုံပြက်ပန်းပြက်ကိုဖြစ်သွားတာလို့အုတ်ချုပ်ရည်မှု Henry McMaster ကသတင်းထောက်တီကိုပြောပါတယ်လူ116ဦးကိုတော့ဆေးရုံတင်ထားတဲ့အကြောင်းရထားတွေဘေးကင်းလုံခြုံရေးအတွက်ဆွေးနွေးကြဖို့လိုအပ်ပြီလို့လည်းအုတ်ချုပ်ရည်မှုကပြောဆိုခဲ့ပါတယ် ယထာလမ်းကြောင်းလွှဲတဲ့အနည်းအထားကြောင့် Amtrak ယထာလမ်းချော်သွားခဲ့တာလို့စုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့ပြီးဘာကြောင့်ဖြစ်ခဲ့ရသလဲဆိုတာကိုအဓိကထားစုံစမ်းနေတယ်လို့လမ်းပန်းဆက်သွယ်ရေးဘေးကင်းလုံခြုံမှုအဖွဲ့ရဲ့ဥက္ကဋ္ဌ Robert Samward ကပြောဆိုထားပါတယ်ရှင်
Super Bowl လို့ခေါ်တဲ့ American မှာနာမည်အကြီးဆုံးဘောလုံးပွဲမှာနာမည်သိပ်မကြီးတဲ့ Philadelphia ပြည်နယ်အသင်းကအမှတ်မထင်ပိုဆွဲသွားပါတယ်။52ချိန်မြောက် NFL လို့သူကခေါ်တဲ့ American မြို့သား League ဖလားဘောလုံးပွဲကို Minnesota ပြည်နယ် Minneapolis မြို့မှာမနေ့ကကျင်းပခဲ့ရမှာ New England ပြည်နယ်က Patriots အသင်းကိုအခု Philadelphia ပြည်နယ်က Eagles အသင်းက41-33နဲ့အနိုင်ရသွားတာပါ။Eagles အသင်းအနေနဲ့အရင်က2ချိန်နောက်ဆုံးပွဲစဉ်တွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပူပေမဲ့အခုမှပထမဆုံးချန်ပီယံပိုဆွဲလိုက်တာဖြစ်ပါတယ်အခုလိုပိုဆွဲခဲ့တာကြောင့် Philadelphia ပြည်နယ် Eagles အသင်းအနေနဲ့ American မြို့သား Bowling Conference မှာကုစားပြုပါဝင်ခွင့်ရတဲ့အသင်းတစ်သင်းဖြစ်သွားပါပြီတကယ်တော့ Eagles အသင်းဟာ1982ခုနှစ်တုန်းက Oakland Raiders အသင်းကိုရှုံးခဲ့တယ်လို့2005ခုနှစ်မှာလည်းအခုနိုင်လိုက်တဲ့ Patriots အသင်းကိုရှုံးခဲ့ပါတယ်အခုဒီနှစ်ပွဲမှာတော့ Eagles အသင်းရဲ့ quarterback ကိုအဓိကဦးဆောင်ဘောလုံးပြစ်ပေးတဲ့ Nick Foles ဟာအရင်နာမည်ကြီး quarterback ဖြစ်တဲ့ Carson Wentz ပြိုင်ပွဲရာသီပြီးကန်နေ14ပတ်မြောက်မှာဒူးဒံရရသွားတာကြောင့်အစားထိုးဝင်ကစားခဲ့သူပါပွဲစဉ်တစ်လျှောက် Nick Foles ဟာအဓိကအကောင်းဆုံးကစားခဲ့သူဖြစ်ပြီး touchdown လို့ခေါ်တဲ့တစ်ဖက်အသင်းရဲ့ခန်းစစ်စီးကိုကျော်တဲ့အထိပန်းဝင်နိုင်အောင်3ချိန်တိတိမီတာ341မီတာစီစဉ်ပြစ်ပေးခဲ့ပါတယ်ဒုတိယပိုင်း15မိနစ်မှာ Nick Foles ကိုယ်တိုင်တဖက်အသင်းခန်းစည်းကိုကြော်ပြီးဘောလုံးကိုတည်သွားခဲ့တာနိုင်တာကြောင့်သူဟာစူပါဘိုးဘောလုံးပြိုင်ပွဲသမိုင်းမှာပထမဆုံးပြိုင်ပွဲတစ်ခုထဲမှာတင်ဘောလုံးအဓိကဖြစ်သူရောကိုယ်တိုင်တက်စ်တောင်းရအောင်တည်သွားနိုင်သူဖြစ်ခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ဒိုမီတာ70 kHz 10683ညไลโทมีเตอร์19กิโลเฮิรตซ์15565เนี่ยไลโทมีเตอร์25กิโลเฮิรตซ์11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကဒေသတွင်းပဋိပက္ခတွေအဖြစ်ပြန့်နှံ့လာနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကဒီကနေ့သတိပေးလိုက်ပါတယ်မြန်မာနိုင်ငံတွင်းကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်း9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာဆိုရင်ရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်နေတာတွေကလူမျိုးစုအလိုက်ရှင်းလင်းမှုမျိုးတုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြင်းရှိတယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကအင်ဒိုနီးရှားနိုင်ငံမှာဒီကနေ့ပြောဆိုလိုက်တာဖြစ်ပါတယ်
Myanmar faces a very serious crisis with a potentially severe impact on the security of the region. It is sometimes said
ဒေတာရင်းလုံချုံရေးအပေါ်တက်ရောက်မှုရှိလာနိုင်ခြင်းရှိနေတဲ့ပြဿနာကြီးနဲ့မြန်မာနိုင်ငံရင်ဆိုင်နေရတာပါဒီကနေ့လူ့အခွင့်အရေးချိုးဖောက်မှုတွေကနောက်နေမှာပဋိပက္ခတွေဖြစ်လာနိုင်တယ်လို့လည်းပြောကြပါတယ်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့လူ့အခွင့်အရေးညီလာခံတစ်ခုမှာကုလလူခွေရင်မဟာမင်းကြီးမိန်ကွန်းပြောခဲ့တာမှာတော့ရိုဟင်ဂျာပြည်နာကနေကိုယ်ွယ်ယုံကြည်မှုကိုအခြေခံနဲ့ကျေပြန့်တဲ့ပဋိပက္ခကြီးဖြစ်လာမယ်ဆိုရင်တော့ဒီကိစ္စကတကယ်ကိုသတိထားမယ်ကိစ္စဖြစ်လာနိုင်တယ်လို့သတိပေးသွားပါတယ်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်း50ခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လကအကြမ်းဖက်မှုတွေနဲ့ဒုက္ခတွေကပ်ပြီးကြီးပေါ်ပေါက်လာရတာဖြစ်တယ်လို့လဲကုလသမဂ္ဂလူခွေရင်မဟာမင်းကြီးကပြောဆိုသွားပါတယ်ရှင်။
အိန္ဒိယနိုင်ငံနဲ့နယ်စပ်နားကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတင်ကားဖြတ် rocket ဒုံးကျည်ပေါင်း10ခုနဲ့အခြားလက်နက်တွေဖွက်ထားတာတွေ့လိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကထုတ်ပြောလိုက်ပါတယ်။ဒီနယ်စပ်ကတော်ရင်ဘန်ကာတခုထဲကနေဒီလက်နက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံမှုကင်းတိုက်ဖြတ်ရေးနဲ့စီးရေးတင်ပါမှုလျှော့ချရေးဌာနရဲ့အကောင်ဆုံးတပ်ဖြစ်တဲ့ RAB လို့သူကခေါ်တဲ့အရေးပေါ်ဆောင်ရွက်ရေးတရင်ကအခုလိုတွေ့ရှိလိုက်တာပါ။ဒီအရေးပေါ်တရင်ရဲ့တရားရင်းနဲ့သတင်းမီဒီယာဌာနညွှန်ကြားမှု Mufti Muhammad Khan ကအခုလိုလက်နက်တွေဖွက်ထားတဲ့ဆက်ချဲအမျိုးသားတတော်ချိုးပိုင်းနေရာကိုသတင်းပေးလာတဲ့အပေါ်အမြန်ဆောင်ရွက်ခဲ့တဲ့နယ်မြေရှင်းလင်းမှုအတွင်းမှာအခုလိုဖော်ထုတ်နိုင်ခဲ့တာလို့ထုတ်ပြောလိုက်ပါတယ်ဒီတွေ့ရှိမှုတွေမှာတင်ကားတွေကိုမီတာ1500အကွာအဝေးကနေကောင်းကောင်းပြစ်ထည့်နိုင်တဲ့40မီလီမီတာဒုံးကျည်တွေလည်းပါဝင်ပြီးဒီလက်နက်တွေကိုအစိုးရဆန့်ကျင်ရေးအကြမ်းဖက်တိုက်ခတ်မှုတွေမှာသုံးဖို့စစ်သွေးကြွအုပ်စုတွေကဖွက်ထားတာလို့သံတမန်ရှိထားကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
Samsung လုပ်ငန်းစုကြီးရဲ့အမွေခံဂရေကျဲတထည်လီချေရန်အပေါ်ချမှတ်ထားတဲ့ထောင်နှံကို တောင်ကိုရီးယားအယူခံတရားရုံးကဆိုင်းငံ့လိုက်ပြီးဒီကနေ့တနင်္လာနေ့မှာပဲထောင်ကနေချက်ချင်းပြန်လွှတ်ပေးဖို့အမိန့်ချမှတ်လိုက်ပါတယ်။သမ္မတပတ်ကွန်ဟေကိုယာရုကဖယ်ရှားလိုက်ရတဲ့အထိဖြစ်ခဲ့တဲ့အခရီလိုက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးအသက်49နှစ်အရွယ်လီဂျေယန်းကိုပြီးခဲ့တဲ့ဩဂုတ်လကစွန်းမြို့တော်ခရိုင်တရားရုံးတစ်ခုကနေထောင်နဲ့5နှစ်ပြစ်ဒဏ်ချမှတ်ထားတာပါ။အယူခံခရုံးကနေဒီကနေ့မှာပြစ်ဒဏ်အစီရင်ချက်တချို့ကိုပေးဖြတ်လိုက်တယ်လို့ပြစ်ဒဏ်တွေကိုရှော့ချလိုက်ပြီးဆိုင်းငံ့ထောင်ဒဏ်2နှစ်ခွဲအဖြစ်အမိန့်ချမှတ်လိုက်တာဖြစ်ပါတယ်
။လူတွေရာနှဲချီတည်ဆုံခဲ့ရတဲ့2015ခုနှစ်တုန်းကဘယ်ရစ်မြို့တက်ခဲမှုထဲမှာနောက်ဆုံးကျန်နေခဲ့သူအဖြစ်အဓိကတန်ရာရှိသူတူကိုပထမဆုံးကျင်ဖြစ်ဒီနေ့ရုံတင်စစ်ဆေးလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာလုပ်တဲ့ဒီခုံရုံးကိုတန်ရာရှိထားတဲ့အသက်28နှစ်အရွယ်အဖျော်ဆွဲတာဝတ်ထားတဲ့မုတ်ဆွေမွေးပတိုင်းမွေးတွေနဲ့ဆလာအက်ဘ်ဒယ်စလမ်ကိုအမေရော်ဝယ်လုံချုံရဲ့တပ်သားတွေကဝိုင်းရံပြီးလက်ထိတ်မခတ်ပဲခေါ်ဆောင်လာခဲ့တာပါတရားသူကြီးကသူ့ကိုနာမည်ပြဖို့ခေါ်ရမှာတော့မတ်တပ်ထရက်ပေးဖို့သူကညှင်းဆုပ်ခဲ့ပါတယ်သူနဲ့ဆဆွဲခံရသူအသက်24နှစ်အရွယ်တူနီရှားနိုင်ငံဘွားဆိုဖီယန်အရီယီလက်ဒီခုံရုံးမှာရှိနေခဲ့တယ်လို့တရားလွှတ်တော်တရားခွင်ရောက်သတင်းတောက်တွေကဆိုပါတယ်ခင်ဗ
ျအင်လာနေညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငီထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင် VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ကချင်တပ်နဲ့မြန်မာစစ်တပ်တို့ကြားစစ်ဖြစ်နေတဲ့ကချင်ပြည်နယ်ရဲ့ဘေးလူရာကိုတင်ဆောင်ထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေကျန်းမာရေးဆောင်ရှားမှုအရေးတကြီးလိုအပ်နေပေမဲ့ဆရာဝန်တွေဦးဆောင်တဲ့ကျန်းမာရေးဆောင်ရှားမှုစေတနာဝန်ထမ်းအဖွဲ့တွေအဲ့ဒီကိုအရောက်သွားဖို့အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒါအပြင်ရာသီဥတုဆိုးရတဲ့တန်းကြောင်အရေးပေါ်ကျန်းမာရေးဆောင်ရှားမှုနဲ့လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အတွက်လည်းတိုက်ပွဲတွေကြောင့်လမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်။မဆုမုံကအသေးစိတ်ဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလဆန်းကနေစလို့ကချင်ပြည်နယ်တနိုင်းမန်စီဆွမ်ပရာဘွန်မိုးကောင်ဖားကန်စတဲ့ဒေသတွေမှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင်တပ် KIA တို့အကြားတိုက်ပွဲတွေကပြင်းထန်နေပြီးတော့တပ်စခန်းတွေရှိတဲ့နေရာတွေကိုမြေပြင်ကရောဝေဟင်ကပါဆစ်စင်တိုက်ခိုက်နေလို့ထောင်ချီတဲ့ဒုက္ခသည်တွေဟာဘေးလွတ်ရာကိုထွက်ပြေးနေကြရတာဖြစ်ပါတယ်တောတောင်နေတဲ့ထွက်ပြေးတိမ်းရှောင်နေရတဲ့ကချင်စစ်ပြေးဒုက္ခသည်တွေမှာရာသီဥတုဆိုးရတဲ့အရေးတန်းကြောင့်ကျန်းမာရေးထိခိုက်ရတယ်လို့ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအတွက်ကျန်းမာရေးအရေးပေါ်ရှောက်မှုလိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်ကချင်ပြည်နယ်မြကြီးနားမြို့အခြေဆိုင်အခမဲ့ဈေးကူတာရေးအဖွဲ့ကအထူးကုဆရာဝန်ကြီးတွေဆရာဝန်တွေသူနာပြုတွေပါဝင်နေကျန်းမာရေးဆောင်ရှောက်ပေးနေတဲ့အဖွဲ့အနေနဲ့ကလည်းစစ်ဖြစ်နေတဲ့နေရာတွေအထိတွားရောက်ပြီးတော့လိုအပ်တဲ့ဆေးဝါးကူတာမှုတွေပေးနိုင်မှုအတွက်မှာလမ်းခရီးကပိတ်ဆို့မှုတွေရှိနေတဲ့အတွက်အခက်အခဲဖြစ်နေကြတယ်လို့ဦးဆောင်သူတူဦးဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်တွဲဘူးကအခြေအနေကိုပြောပြပါတယ်
အဓိကဖြစ်တဲ့နေရာတွေတနားရီလို့ပေါ့နော်တိုက်ပွဲဖြစ်ပွားတဲ့နေရာကျတော့တွားလို့မရဘူးဖြစ်နေတာအဓိကလမ်းမှာတိုက်ပွဲဖြစ်တော့ကျတော့သွားရေးလာရေးခက်ခဲနေတာပေါ့ဟိုဘက်ကျတော့လည်းပိတ်မိနေတဲ့လူကလည်းဒီတက်ကစစ်စစ်ပြီးမှပြန်လွတ်တယ်ဆိုတဲ့ခါကျတော့တို့ထွက်လာဖို့လည်းခက်နေတာအဲ့ဒီခက်ခဲတွေဖြစ်နေတာပေါ့နော်အဲ့တော့သွားပြီးကုမဲ့လူအဖွဲ့နဲ့တွေ့ဆုံဖို့ကပိုခက်နေတာအခမဲ့စေကုတာကြီးအဖွဲ့တော့ဒီမှာကျွန်တော်ပြည်နယ်မှာစေရကြီးကလည်းပါတယ်နောက်ဆရာဝန်တွေပါတယ်ရန်ကုန်တို့ဘာလို့ဘက်ကလည်းခွင့်ယူမှာပေါ့နော်တို့ပေးနိုင်တဲ့အချိန်မှာတို့လာတယ်ပေါ့နော်နောက်ဒီကနေခံဆရာဝန်တွေလည်းပါတယ်ပေါ့နော်အဲ့လိုမျိုးဖွဲ့စည်းထားတာပါရှင့
်ထောင်ချီတဲ့စစ်ပြေးဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့စားနပ်ရိက္ခာတွေနောက်လူမဲ့ကလေးငယ်သားသည်မိခင်တွေတက်ကြီးရွယ်ဦးအဖိုးဖွားတွေအတွက်အရေးတကြီးလိုအပ်နေတဲ့အဝတ်အစားဆောင်စေဝါနဲ့စားနပ်ရိက္ခာတောက်သုံးရည်တွေအတွက်လည်းအခက်အခဲဖြစ်နေကြရတဲ့အတွက်ဒုက္ခသည်တွေစီကိုအရောက်သွားပို့နိုင်ဖို့မှာလည်းလမ်းမှာအခက်အခဲဖြစ်နေရတယ်လို့ကချင်နေချင်းခရိုင်အဖွဲ့ချုပ် KBC ကသိခါတော့ရဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကလည်းပြောပါတယ်
အဲ့ဒီတနေ့ဒီတပ်ကဒီဒုက္ခတွေကိုဟိုပိတ်ဆို့နေတဲ့ဒီထုတ်တော့ထုတ်ပေးနေကြပါတယ်ဒါပေမဲ့ဟိုအားလုံးတော့မကုန်သေးဘူးပေါ့ကျွန်တော်တို့ဒီဘက်ကတော့ဘုကတော့လုံးဝမဖြစ်နိုင်ဘူးခက်ခဲမှုတွေကလည်းတော်တော်ရှိတယ်နောက်ပြီးမှ38ဒီစေဝါတွေယူတော့ဘုကလည်းဘလို့မှမဖြစ်နိုင်ဘူးဆိုနည်းတူဒီဆွန်ပလာဘုံဘက်မှာပိတ်ဆို့နေတဲ့တပေါင်းကျော် ID ဒီတွေကိုလည်းကျွန်တော်တို့ကဘာစားတော့ရိတ်ခါမှဘာစေဝါမှတံပေါ်မှာမလို့နိုင်သေးပါဘူးဒီတိုင်းမှာအခုကျွန်တော်တို့ပြည်နယ်အစိုးရရဲ့ညွန်ကြားချက်ကိုတော့ကျွန်တော်တို့စောင့်နေပါတ
ယ်ဒါကြောင့်ဒီလိုကျန်းမာရေးဆောင်ရှောက်မှုတွေနဲ့စားနပ်ရိက္ခာအရေးပေါ်လိုအပ်နေတဲ့သူတွေစီကိုကူညီပေးနေသူတွေအများအယောက်သွားနိုင်မှုကသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့ပြည်နယ်အစိုးရဘက်ကဝိုင်းဝန်းကူညီပေးဖို့လိုအပ်နေတယ်လို့လည်းဒေါ်တွဲဘူးကပြောပါတယ
်အာသူတို့ဘက်ကတော့ကျမတို့သွားလာတဲ့အခါပေါ့နော်သွားရေးလာရေးရွယ်ကူဖို့အတွက် အဲကူညီပေးဖို့လိုတယ်နောက်မှတပ်ပတ်နဲ့ပြောဖို့ပေါ့နော်ကျမတို့တွားလာနိုင်အောင်လုပ်ပေးဖို့တော့အစိုးရကူညီပေးဖို့လိုအပ်ပါတယ်အခုကျမတို့ကတွားတဲ့အခါမှာလမ်းတွေပိတ်နေတယ်တွားလာလို့မရတဲ့ကိစ္စကျမတို့တွေ့အခက်ခဲအကြီးဆုံးအခက်ခဲပါရှင်ကျမတို့ကတော့ဒီမြို့နဲ့နီးတဲ့နေရာတွေတော့ကျမတို့တိုင်းရိုက်ထိတွေ့နိုင်တယ်ပေါ့နော်အခုလိုပေါ့နော်တကယ်တော်ထဲမှာပြင်းနေတဲ့နေရာတွေရောက်ဖို့ဆိုလို့လုံခြုံရေးမကောင်းတဲ့နေရာမှာပို့ပြီးစက်မာရေးပြဿနာတွေနဲ့တွေ့ကြုံနေရတဲ့အခါကျတော့ကျမတို့ကဒီတွားရေးလာရေးအတွက်အဓိကစီစဉ်ပေးဖို့ကျမတို့လိုအပ်နေပါတယ်ဒီတွားလာနိုင်ဖို့ပေါ့ကျမတို့လည်းအခြေအနေကြည့်ပြီးတော့တွားလာတယ်ဒါပေမဲ့အခုစံပြဖို့နဲ့ပူတာအိုပဲတွားမယ်ဆိုလို့ရှိရင်အခုတံတားတွေမရှိတဲ့အခါကျကျမတို့ကကားနဲ့အဖက်ကိုတွားဖို့ခီးစဉ်ပြက်သွားတယ်ပေါ့နော်တွားလို့ပြင်းရတော့ပေါ့အဓိကတော့ကျမတို့ဒီတွားရေးလာရေးအစဉ်ပြေဖို့နဲ့လုံခြုံရေးရဖို့အဓိကလိုအပ်နေတာဖြစ်ပါတယ်ရှင်
ဒါအပြင်ကချင်ပြည်နယ်အတွင်းကဆေးရည်တင်းမာနေတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေစီကိုတွားနိုင်မှုအခက်အခဲဖြစ်နေပေမဲ့ကုညီရေးအဖွဲ့တွေဘက်ကတော့ကြိုတင်ပြင်ဆင်ထားတယ်လို့ဒေါက်တာကလမ်ဆာဆွန်ကပြောပြပါတယ
်လုပ်ပေးဖို့ပေါ့နော်အဲ့ဒါပိတ်ဆို့နေတဲ့သူတွေကိုဒီစစ်တပ်ကခွင့်ပြုပြီးမှအားလုံးဟိုမိမိစန္ဒအတိုင်းအမြန်အဲ့ဒီနေရာနေထွက်ခွာနိုင်ဖို့တော့ကျွန်တော်တို့လိုချင်တာပေါ့ဆက်ပူးဖို့ကတော့ဟိုဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့ကတကယ်လို့ခွင့်ပြုမယ်ဆိုရင်တော့ကျွန်တော်တို့တနိုင်ချီတော့တော်ပြီးပံ့ပိုးဖို့စီစဉ်တော့ရှိပါတယ်အာကျွန်တော်ကတော့အစားတောက်တွေရှင်းွားတွေပေါ့တော်ပြေးဖို့ပြင်ဆင်ထားပါတယ
်ပြီးခဲ့တဲ့ရက်ကပဲမြန်မာစိုးရစစ်တပ်ကတိုင်းရင်းဒေသတွေကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ထိုးစစ်တွေကိုမရက်တတ်ဘူးဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့ပူးပေါင်းပြီးတော့ခုခံစစ်အဖြစ်တိုက်ခိုက်သွားမယ်လို့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းဖွဲ့ဘက်ကကြေညာချက်ထုတ်ထားတဲ့အပေါ်မှာဒေသရင်းတိုက်ပွဲတွေပိုပြင်းထန်ပြီးစစ်ရေးအချိန်မြင့်တင်းမာလာမယ့်အခြေအနေကိုတော့ဒုက္ခသည်အရေးကူညီပေးနေသူတွေကစိုးရိမ်နေကြပါတယ်ရှင်
မဆုံမတင်ပြတော့တာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ဆက်တဲ့ကချင်ပြည်နယ်တွင်းကသတင်းတပုတ်တင်ပြပါဦးမယ်ကချင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တနိုင်းမြွနယ်ပရင်မော်ဒေသမှာပိတ်မိနေတဲ့ဒေသခံပြည်သူတွေနဲ့မော်တွင်းလုသားတွေကဲထုံနိုင်မှုအတွက်ကချင်ဒေသခံတွေကနေဒီကနေ့မြစ်ကြီးနားမြို့မှာစီတန်းလဲလဲဆန္ဒဖော်ထုတ်ခဲ့ပါတယ်ဒီဆန္ဒဖော်ထုတ်ပွဲကိုအစိုးရအနေနဲ့တားဆီးမှုမရှိပေမဲ့ကြွေးကြော်တန်တွေကိုတော့စီစစ်ဖျက်တောက်ခဲ့တယ်လို့ဆန္ဒပြကောင်ဆောင်တွေကပြောပါတယ်လက်ရှိတနိုင်းမော်ဒေတာရင်ပိတ်မိနေသူ100ခန့်ကျန်နေသေးတယ်လို့လဲကချင်ချင်းချိုင်းရဲ့အစိုးအကျိုးဆောင်အဖွဲ့အတာဝန်ရှိသူတွေကပြောပါတယ်။နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုက်ပွဲဖြစ်ပွားရာဒေတာတွင်ပိတ်မိနေတဲ့စစ်ဘေးသင့်ပြည်သူတွေကိုကယ်ဆုတ်ဖို့ကြိုးပမ်းပြီးတော့ဒီကနေ့မနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာစီစမ်းလှည့်လည်ဆန္ဒထုတ်ပေါ်ခဲ့တယ်လို့အဖွဲ့ခေါင်းဆောင်တော်နန်းဘူးကပြောပါတယ်။
အဓိကအကြောင်းအရတော့အဲတနိုင်းဒေတာမှလေပြီးမဲ့တဲ့တီတူငါ၃ဦးတိဆုံးနေ၅ဦးကိုပြင်းထန်စွာဒဏ်ရာရတယ်ဘယ်နှဦးဆက်ပြီးတော့တိဆုံးလဲဆိုတော့ကျွန်တော်တို့မသိဘူးလူတွေရှိနေတဲ့ရွာမှာပေါ့နော်လက်နက်ကြီးတွေကြားတယ်လင်းနဲ့လက်နက်ကြီးတွေစစ်တယ်ပေါ့နော်ဒီပြီးတော့ပိတ်မိနေအခုတစ်ထောင်ကျော်ကျန်သေးတဲ့ပိတ်မိနေအဲ့ရကိုနည်းနည်းနဲ့စစ်ပြီးတော့လွတ်တယ်လို့ကြားတယ်ဒီလိုတီတူတွေပိတ်မိနေတာကိုအများဆုံးဆွတ်ဖို့ရတယ်ကျွန်တော်တို့ကဤအမျိုးမျိုးနဲ့စူးစမ်းပါတယ်ဝကြီးတို့တွေ့ဖို့အတွက်စူးစမ်းတယ်ဒါပေမဲ့အကြောင်းမထူဘူးကျမတို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့လည်းတွေ့ဖို့စူးစမ်းတယ်သူကလုံးဝတွေ့မခံဘူးရက်တည်းကြာနေဆိုတော့ကျမတို့ကလူရင်အားနဲ့ပေါ့နော်ဆန္ဒပြဖို့အတွက်ကိုတပိမောက်ဖို့အတွက်ကိုကျမတို့စီစဉ်လိုက်ရချင်းဖြစ်တယ်ပေါ့နော်ခုလမ်းလျှောက်နေလူကတော့တရားထောင်ကြော်မယ်လို့ကျမတို့ခံမနေရှင်
ဒီကနေ့မနက်မှာပြုလုပ်ခဲ့တဲ့စီသားလှည့်လည်ဆန္ဒဖော်ထုတ်ပွဲကိုမြစ်ကြီးနားဒေသခံ9000ခန့်ကနေစီတာဘူးမနောကွင်းကနေစတင်ပြီးမြစ်ကြီးနားမြို့စင်းကိုလှည့်လည်ခဲ့တာပါဒီဆန္ဒဖော်ထုတ်ပွဲမှာအာဏာပိုင်တွေနဲ့တားဆီးပိတ်ပင်တာမရှိပေမဲ့ကြွေးကြော်တန်တွေကတော့တပ်ဆိုင်ရာရဲတပ်ဖွဲ့တွေကနေစီစစ်ဖျက်တောက်ခဲ့တယ်လို့ဆန္ဒပြခေါင်းဆောင်သွန်နန်းဘူးကပြောပါတယ်
ဒီနေ့အခါမှာကျမတို့ရဲ့ကြွေးကြော်တန်ပေါ့နော်တန်းတက်ပေးရင်ရှင်နေရင်လည်းဘုံကျဲချင်းဆိုအောင်မထည့်ခိုင်းဘူးပြည်သူတွေကိုရင်းသက်စွာတက်ချက်ချင်းဆိုအောင်လည်းမထည့်ခိုင်းပေါ့နော်လူသားတိုင်းပြုလုပ်ချင်းဆိုတာတွေကအဲ့ဒါဖြစ်ပေးပါဆိုတော့ရင်းစခန်းအဲ့လိုပြောရင်ကျမတို့ပါမစ်တင်တဲ့အခါမှာအဲ့ကွဲကြပေးမိပြည်သူများဘေးကင်းခွင့်ရပြန်နေရေးတူပြီးအဲ့ဒါရရဲသုံးချက်ပဲရရဲ
တနိုင်းမြို့နယ်ပရင်မော့ဒေသမှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဇန်နဝါရီလကွန်ဘိုင်းကစပြီးတော့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့မော်လုပ်သား4000ကျော်ဟာမော်ဒေသတွင်တိုက်ပွဲဆော့ပိုင်းကာလတွေမှာပိတ်မိနေခဲ့တာပါတနိုင်းမော်ဒေသမှာပိတ်မိနေတဲ့သူတွေကိုမြမတပ်မတော်ကလည်းစစ်ဆေးပြီးမှနေရာကိုပြန်ခွင့်ပြုနေတာကြောင့်လက်ရှိပိတ်မိနေသူ800ခန့်ရှိနေသေးတယ်လို့ကချင်ငင်းချာရေးကျိုးရဆောင်ဥလုံမိုင်ကွန်ကြာကဆိုပါတယ
်ခုသူတို့ဟာအဲ့ဒီ smart ကနေပြီးတော့မှပေါ့ရနဲ့တနိုင်းကိုဆက်မဲ့လမ်းမှာတက်ကနေပြီးတော့မှတနေ့ကို200 300 400ပေါ့လေအဲ့ပါတယ်သူတို့စစ်ဆေးပြီးမှသူတို့လွတ်နေတာလူပေါင်း4000ကျော်နေအခုသိရတော့နောက်ဆုံးချင်တဲ့800လောက်ပဲရှိတယ်လို့သိရတယ်ဗျာ
တနိုင်းမော်ဒေတာတွင်ပိတ်မိနေတဲ့သူတွေဟာအစားအသောက်နဲ့ကြားမရေးဆိုင်ရာကိစ္စတွေမှာအခက်အခဲရှိနေတယ်လို့ဥလမိုင်ကွန်ကြာကဆိုပါတယ် မြန်မာသမ္မတကနေကချင်လွတ်လပ်ရေးသမ္မတအခြေပြုရာတနိုင်းမြို့နယ်ရွှေမော်သွင်းဒေသဘက်ကိုနေမြေရှင်းလင်းရေးလှုပ်ဆောင်ရင်နှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေခဲ့တယ်လို့စိုက်ပွဲတွင်ဒေသခံတွေမော်လုံသားတွေထိခိုက်ဒိဆုံမှုတွေလည်းဖြစ်ပွားခဲ့ပါတယ်။မော်ဒေသတွင်းကထွက်လာတဲ့လှုပ်သား3000ကျော်ဟာနေရာရင်းကိုပြန်သွားကြတယ်လို့တနိုင်းစစ်ရှောင်းစခန်းတာဝန်ခံဥပရံရှောင်းကပြောပါတယ်။အလားတူကချင်ပြည်နယ်မန်စီမြို့နယ်ထဲကမိုင်းခေါင်ဒုက္ခသည်စခန်းမှာလည်းသမ္မတကနေဒုက္ခသည်စခန်းနေရွာသားနှုတ်ကိုဖမ်းဆီးမှုတွေရှိနေတယ်လို့မိုင်းခေါင်ကြီးရွာအုပ်ချုပ်ရေးမှူးဦးပိစာဘောက်နော်ကပြောပါရယ်ဇန်နဝါရီ31ရက်နေ့မှာမိုင်းခေါင်တုတ်ကတဲ့စကန်တစ်ခုဖြစ်တဲ့ KBC နဲ့ RC စကန်တစ်ခုကအသက်60ကျော်အရွယ်ဥဖော်ကန့်ရော်နဲ့အသက်30ကျော်ကုနော်ဆန်းတို့နှုတ်ကိုရှစ်တန်းရောက်ဆိုးရတတ်ကဖမ်းဆီးသွားတာ9ရက်ကြာပြီဖြစ်ပေမဲ့ဒီကနေ့သည့်သတင်းစာနာမရရှိသေးသလိုကာယကံချင်းမိသားစုတွေလည်းစိုးရိမ်နေကြတယ်လို့ဥပိစာဘောက်နော်ကပြောပါရယ်ပြီးခဲ့တဲ့မနှစ်မေလ25ရက်နေ့မှာခမာရ39ရှစ်သန်းစစ်ကြောင်းကနေမိုင်းခေါင်ရဆွေပြေသောကတဲ့စခန်းကရွာသား3ဦးကိုတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။မိုင်းခေါင်သောကတဲ့စခန်းကရွာသား3ဦးကိုတပ်ဖြတ်မှုနဲ့မြန်မာတပ်မတော်ကတိုက်ရင်မှုအပါဝင်အရာရှိစစ်သည်6ဦးကိုစစ်ခုံရုံးကနေအလုကြားနဲ့ထောင်လန်ဆယ်နှစ်စီနဲ့တပ်မတော်မှရာသပံထုတ်ပယ်တဲ့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ကချင်ပြည်နယ်တွင်းမှာ RCA ပြည်ရလက်မှတ်မရေးသိုးနိုင်သေးတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာစိုးရစစ်တပ်တို့ကြပြီးခဲ့တဲ့2016ခုနှစ်ကစလို့တိုက်ပွဲတွေဖြစ်ပွားလာတာဖြစ်ပြီးတိုက်ပွဲကြောင့်တိုင်းနဲ့ချီတဲ့ကချင်ဒေသခံပြည်သူတွေဟာစစ်ဘေးတင်းချောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ဘရရှ်ကခင်ဗျာ။အန်ရီအစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ထောင်ညံရေးစစ်ဘောဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်လို့ရှင်းမရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမို့လို့ပြည်တွင်းရေးကိစ္စတွေမှာရှင်းမတတ်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်။နှစ်နှစ်သက်တမ်းဝင်လာပြီးဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒက်လီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါ။အမေရိကန်နဲ့ရုရှားနိုင်ငံတို့ဟာ New START လို့ခေါ်တဲ့နိုင်ငံမဟာပြူဟာမြောက်လက်နက်လျှော့ချရေးသဘောတူစာချုပ်ကနေတက်မှတ်ထားတဲ့ကန့်သတ်ချက်တွေနဲ့အညီလိုက်နာဆောင်ရွက်တဲ့အနေနဲ့ဒီကနေ့ February 5ရက်နေ့မှာတွေ့ဆုံသွားကြဖို့ရှိပါတယ်။ရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ရှိမှု Syria, Crimea, Ukraine နဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့ရုရှားအစိုးရတို့ကြားသဘောထားကွဲမှုတွေပိုကျဲပြန့်လာနေပေမဲ့နှစ်ဖက်စလုံးကကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အရေးပါတဲ့နျူကလ িয়ার စောင့်ကြည့်ရေးနဲ့စီစစ်အတီးပြည့်ရေးကိစ္စတွေမှာဆက်လက်ပြီးတော့လိုက်နာပူးပေါင်းဆောင်ရွက်နေကြတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ VOA သတင်းထောက်စင်းနီစင်းနိုင်ငံခြားရေးဝန်ကြီးဌာနကနေတင်ပြပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါ
။ဒီနေ့တလင်းအောင်နေ့ဟာဆိုရင် American နဲ့ Russia တို့ကြား News Start လို့ခေါ်တဲ့နိုင်ငံဗျူဟာမြောက်လက်နက်လျှော့ချရေးစာချုပ်ချုပ်ဆိုတဲ့ရှင်းနှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီစာချုပ်ကိုတော့အရင် American သမ္မတဟောင်း Barack Obama နဲ့ Russia သမ္မတဟောင်း Vladimir Putin တို့က Czech နိုင်ငံ Prague မြို့မှာလက်မှတ်ထိုးခဲ့ကြတာပါဒီကနေ့ကတော့နိုင်ငံလုံးတက်ဒီစာချုပ်ကနေသတ်မှတ်ပြထမ်းထားတဲ့ကန့်သတ်ချက်တွေတိုင်လိုက်နာဆောင်ရွက်ဖို့နောက်ဆုံးသတ်မှတ်ရလည်းဖြစ်ပါတယ်အဲဒီကန့်သတ်ချက်တွေထဲမှာ Nuclear ဒုံးကျည်ထိပ်ဖူးနဲ့ကမ္ဘာတစ်ဝန်းမှာတက်ဖြန့်ချထားတဲ့တိုက်ချင်းပစ်ပယ်ထိန်ဒုံးကျည်တွေပါဝင်ဗျူဟာမြောက်လက်နက်တွေကိုလျှော့ချသွားဖို့ဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စလုံးမှာသတင်းကောင်းတွေရှိတယ်လို့ American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောပါတယ်
The United States has met the central limits of the New START Treaty in August 2017.
American ပြည်ထောင်စုအနေနဲ့ New START သဘောတူစာချုပ်ရဲ့အဓိကကျတဲ့သတ်မှတ်ချက်တွေကို2019ခုနှစ်ဩဂုတ်လမှာပြည့်မီခဲ့ပါတယ်။ကျမတို့အခုချိန်မှာအကဲဖြတ်ကြည့်ရသလောက်လဲရုရှားနိုင်ငံကလည်းအဲ့ဒီသတ်မှတ်ချက်တွေကိုပြည့်မီအောင်လုပ်တဲ့နေရာမှာတိုးတက်မှုတွေရှိလာပါတယ်။ရုရှားအစိုးရအနေနဲ့အဲ့ဒီသတ်မှတ်ချက်တွေကိုပြည့်မီအောင်လုပ်နိုင်မယ်လို့ယုံကြည်ပါတယ်။
ဒီသဘောတူစာချုပ်ရနှစ်ဖက်စလုံးအနေနဲ့နည်းနည်းတခါဒုံးကျည်ထိပ်ဖူးတွေနဲ့အဲဒီဒုံးကျည်ထိပ်ဖူးတွေကိုပို့ဆောင်ပေးမဲ့ကားရည်တွက်တည်းရဲ့သတင်းချက်လက်တွေကိုဖလှယ်ကြဖို့တစ်ဖက်နဲ့တစ်ဖက်စာချုပ်ထဲမှာပါတဲ့အတိုင်းဘယ်လောက်ထိလိုက်နာဆောင်ရွက်မှုရှိရဆိုတာကိုကွင်းစင်လေးလာစစ်ဆေးခွင့်ပြုဖို့တွေပေါင်းပါတယ် ကွင်းဆင်းပြီးတော့စုံစမ်းစစ်ဆေးခွင့်ပေးတဲ့အတွက်နှစ်ဖက်ကြားမှာယုံကြည်မှုတွေဖြစ်ပေါ်စေတယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကအကဲခတ်အိုဂါအိုလီကာကပြောပါတယ်
It limits your incentives to try to cheat, and it gives everyone also the opportunity to meet one another and to
ဒီချက်ကတဖက်နဲ့တဖက်လိမ်မို့မကြိုးစားစေတယ်လို့တဖက်နဲ့တဖက်တွဲဆောင်ဖို့အတွက်အခွင့်အရေးပေးပါတယ်ဒါအပြင်အားလုံးသဘောတူထားတဲ့စာချုပ်မှာပါတဲ့အတိုင်းလိုက်နာခြင်းရှိမရှိစီစဉ်အတည်ပြုချက်အပေါ်မူတည်ပြီးဆက်ဆံရေးအမှန်တကယ်တည်ဆောက်ဖို့အခွင့်အရေးကိုလည်းအားလုံးကိုပေးပါတယ်
အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့နျူကလ িয়ার လက်နက်တွေအပေါ်မှာသူ့ရဲ့ချင်းကပ်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့နိုင်ငံတော်အခြေပြမိန့်ခေါ်အတွက်မှာအခုလိုပြောကြားခဲ့ပါတယ
် We must modernize and rebuild our nuclear arsenal. Hopefully never have
ကျွန်တော်တို့အနေနဲ့နျူကလ িয়ার လက်နက်တွေကိုခင်ဗျာအောင်ပြန်လည်တည်ဆောက်အောင်မှာဖြစ်ပါတယ်ဘယ်တော့မှအသုံးမပြုရဖို့တော့မျှော်လင့်ပါတယ်ဒါပေမဲ့နျူကလ িয়ার လက်နက်တွေအားကောင်းအောင်လုပ်ဆောင်မယ်ဆိုရင်ကျူးကျော်ရန်စားမှုတွေကိုဟန်တားနိုင်မှာဖြစ်ပါတယ်အနာဂတ်အချိန်ချင်းမှာတော့ကမ္ဘာနိုင်ငံတွေအားလုံးစုပြီးသူတို့ရဲ့နျူကလ িয়ার လက်နက်တွေအားလုံးကိုဖျက်သိမ်းပြစ်တဲ့အချိန်ရောက်လာမယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်ကိုတော့မရောက်သေးပါဘူး။အ
မေရိကန်သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ကြားမှာဆက်ဆံရေးကောင်းမွန်တယ်ဆိုပေမဲ့လည်းနိုင်ငံကြားမှာကိစ္စရပ်အထောက်အပံ့များကိုသဘောတူညီမှုမရှိခဲ့ဘူးလို့အကဲခတ်အိုဂါအိုလီကာကပြောပါတယ
်။ I think that the United States and Russia disagree on a great many things. And have some interest
America နဲ့ Russia ကြားမှာသဘောမတူတဲ့ကိစ္စရဲ့အတော်များများရှိပြီးတော့တစ်ခုနဲ့တစ်ခုမတူညီတဲ့အကျိုးစီးပွားတွေရှိနေကြတယ်လို့ကျွန်မထင်ပါတယ်။ဒါကဘာလဲဆိုတော့ကျမတို့ကြားကသဘောမတူညီမှုတွေတိုးမလာအောင်ကျမတို့အနေနဲ့တေချာလုပ်သွားဖို့လိုအပ်ပြီးတော့တကယ်လို့အခြေအနေတွေဆိုးလာရင်လည်းကမ္ဘာကြီးကိုတိထက်ပို့ပြီးအနေရမဖြစ်အောင်ထိန်းထားဖို့လိုပါတယ
်။ကမ္ဘာပေါ်ကနျူကလ িয়ার လက်နက်65ရာခိုင်နှုန်းဟာ America နဲ့ Russia နိုင်ငံတွေမှာရှိတာကြောင့်ဒီ news chat သဘောတူစာချုပ်ကကမ္ဘာလုံးဆိုင်ရာလုံခြုံရေးမှာအဓိကဖြစ်တယ်လို့ Oliga ကပြောပါတယ်ခင်ဗျာ
။ကုရနိုင်ပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်း Radio အစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲတိတိုင်းထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ပြောကြရှင်းနေတဲ့အချင်းတွင်တဲ့အချင်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါအောင်စူပါဘိုးလို့ခေါ်တဲ့အမေရိကန်မှာနာမည်အကြီးဆုံးဘောလုံးပွဲမှာတော့နာမည်သိပ်မကြီးလာတဲ့ဖီလာဒဲဖီးယားအသင်းကမထင်မှတ်ပဲဘိုးဆွဲသွားပါတယ်52ချိန်မြောက်အမေရိကန် NFL အမျိုးသားဘောလုံးလိဂ်ဖလာဘောလုံးပွဲကိုမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာမနေ့ညကကျင်းပခဲ့တာမှာ New England ပြည်နယ် Patriots အသင်းကိုဖလာဒဲဖီးယားပြည်နယ် Eagles အသင်းက41-33မှတ်နဲ့အနိုင်ရသွားတာဖြစ်ပါတယ်။ Eagles အသင်းအနေနဲ့အရင်က2ချိန်နောက်ဆုံးပွဲစဉ်တွေမှာဝင်ရောက်ရှင်ပြန်ခဲ့ဘူးပေမဲ့အခုမှပထမဆုံးအချိန်ချန်ပီယံဖြစ်ဘိုးဆွဲသွားတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုဖိအားပေးရအတွက်ရည်ရွယ်ပြီးရင်းနှံရောင်းချမှုအပေါ်ကန့်သတ်ဖို့အမေရိကန်ကစဉ်းစားနေတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မြတ်တပ်ပြီးစစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ရေးနီလန်းတစ်ခုအနေနဲ့ရင်းနှံရောင်းချမှုအပေါ်တန်းခတ်ပိတ်ဆို့ရေးအလားအလာတွေကိုတင်းနှင်းကနေနေကအာဂျင်တီးနားနိုင်ငံခီးစဉ်အတွင်းခေါင်းဆောင်အနေနဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးဒီလာဆန်ကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်စူးစမ်းထားရှိမှုရှော့ချပေးရေးအတွက်နောက်ဆုံးသတ်မှတ်ရက်ကိုရင်ဆိုင်နေရပါပြီ။start လို့အတိုးကောက်ခေါ်တဲ့အမေရိကန်ရုရှားနှစ်နိုင်ငံမဟာဗျူဟာလက်နက်ရွှေ့ချရေးစာချုပ်တဲ့အရာဒီကတိတနင်္လာနေ့မှာနောက်ဆုံးသတ်မှတ်ရက်ကိုရောက်တာမို့ရုရှားအနေနဲ့ဂရိတီပီလှုပ်ဆောင်နိုင်ဖို့အမေရိကန်ဘက်ကယုံကြည်ထားပါတယ်ရှင် တည်တင်အချင်းချုပ်ကိုမတင်ငေထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American အတန်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ19 kHz 16653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါသသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington.